ကမ္ဘာမွေနှစ်ဖြစ်အတိမတ်ပြုခံရရေးကြိုးပမ်းနေတဲ့မြောက်ဥယျာဉ်ကျေးမှုမွေနှစ်ဒေတာကိုစစ်မဲ့ဆုံးအဖြစ်သတ်မှတ်ပေးဖို့ဇေဒီပထိုးတွေကိုခံတက်လို့အကာအကွယ်ယူပြီးတော့အသုံးမပြုကြဖို့အပါအဝင်မြောက်ဥရှိဟောင်းမွေနှစ်တွေစစ်တမ်းမခံရရေးနိုင်ငံတော်သမ္မတဒိုင်မင်ဂန်ပုဂ္ဂိုလ်အနေနဲ့လေးနဲ့ထားပြီးတော့ဖြေရှင်းပေးဖို့မြန်မာရှိဟောင်းသုတေသနအသင်းကမေတ္တာရက်ခံပြီးတော့တောင်းဆိုလိုက်ပါတယ်။လက်နက်ကင်ပရိပက္ခတွေကြားမှာယဉ်ကျေးမှုအမွေနှစ်တွေကိုကာကွယ်ဆောင်ရှောက်ရမယ်။1954ဟိတ်နိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးထားခဲ့လို့ဒီသဘောတူညီချက်ကိုလေးစားလိုက်နာဖို့လည်းတိုက်တွန်းထားပါတယ်။မြောက်ဥယျာဉ်ကျေးမှုအမွေနှစ်ဒေသတွင်းလက်နက်ကြီးကြီးတွေကြားရောက်နေတဲ့ကိစ္စကိုဖြေရှင်းပေးဖို့ပြည်အောင်စုအစိုးရပြည်내အစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကိုတောင်းဆိုခဲ့တဲ့မြန်မာရှေးဟောင်းသုတေသနပညာအသင်းရဲ့အတွင်းရေးမှူးကိုအောင်သူရကိုမတ်စုမွန်ကဆက်သွယ်မေးမြန်းတော့သူကအခုလိုပြောပါတယ်
အရေးကြီးလို့ဆောင်ရမယ့်ဟာပထမဆုံးတစ်ချက်ကတော့အခုဒီ conflict ကိုအမြန်ဆုံးရပ်တန့်မယ်เนาะဟိုမှာ AA အတက်ဆွဲထားရင်လေ AA ဒီမြောက်ဦးကနေတခြားနေအောင်သွားဖို့တက်မလို့အတက်ဆွဲထားရင်လေတက်မလို့ကဒီမြောက်ဦးမှာတက်ဆွဲထားမယ်လို့ခင်ဗျတက်မလို့ရော AA ရောရွှေ့ဖို့လို Okay အဲ conflict ပြီးသွားပြီဆိုတော့ကျွန်တော်တို့ဒီဟာလက်မဲ့တိုင်းအခုဒီမှာမရှိတော့ဘူးအဲ့အဆင့်ပြီးသွားပြီတို့နှစ်ဖက်တက်ပြီး withdraw လုပ်သွားပြီဆိုတော့အခြေအနေကြာမှာကျွန်တော်တို့ကဘာထက်လို့ရမလဲဆိုတော့အပြည့်ချင်းကိုကောက်ဒါကမှမဟုတ်နော်ပြည်မင်းတက်စမဘလောက်ပြည့်ပြီးသွားလဲတာများဆိုရဲအားမျိုးလို့နော်အဲ့ကမှပြည့်ပြီးသွားတဲ့ assessment data ပေါ်မူဒီကျွန်တော်ဘာဆက်လုပ်ရမလဲဘယ်လို protection လုပ်ရမလဲဆိုရဲအားမျိုးထပ်သွားရမှာပေါ့ကျွန်တော်စင်မှာတော့အဓိကတော့နှစ်ဖက်တက်တီးကမွေနစ် data ကနေစုပ်ခွာသွားတာအကောင်းဆုံးမျိုးလို့ကျွန်တော်ကတော့
ဟုတ်ကဲ့အထူးသဖြင့်မြောက်ဦးရင်ကျေးမှုအမွေနှစ်ဒေသမှာပေါ့နော်ဒီလက်နက်ကြီးကြီးတွေကြားတဲ့ဥစ္စာတွေလည်းရှိခဲ့တယ်ဆိုတော့ဒီအပြက်အစီးနဲ့နောက်ပြီးတော့ထိခိုက်မှုနဲ့ပတ်သက်ပြီးတော့ဒီအသေးအနေနဲ့ဗာများဒီတိထားရတာရှိပါလဲရှင်နောက်ဆုံးအခြေအနေရလေ
နောက်ဆုံးအခြေအနေကကျွန်တော်တိထားတာပထမ15ရင်းနေရထုတ်ခံတင်ပြရရဲ့ဖြစ်ပေါင်းပထိုးနဲ့နားမှာရှိတယ်ကျွန်တော်တို့လုံလုံဒီအမွေနှစ်ချိန်မှာဆံကြွေးတဲ့ဒီဟာဂိတ်တဲပေါ့နော်အဲ့ဂိတ်တဲဟိုလက်နက်ကြလေဟိုပျက်စီးသွားတယ်ပေါ့နော်နောက်ပြီးတော့အနောက်မြေပဲဖြစ်ရလေလက်နက်ချိန်မှလူပြက်ပြီးရပါတော့အဲ့တော့ငင်းညတော့တုံးချရတာကိုးတော်ဖရာဘက်မှာပြစ်ပြီပေါ့နော်အခုအချိန်ကြီးကဒီလောက်ရှိတယ်ကျွန်တော်တို့သိရပြီပေါ့ဘယ်ဝင်နှစ်ဒီဒီလောက်ပြက်ပြီးသွားဆိုရင်ဒီအတိအကျစီးကောင်းမှမထွက်လာဘူးဒီလိုစင်မှာတော့အခုဒီလောက်ကထုတ်ကန်ပုံနဲ့ကိုးတော်နဲ့ဒီရတဲ့အနောက်မြေပြရာပြက်ပြီး
ဟုတ်ကဲ့အဲ့တော့ဒီမြောက်ဦးယဉ်ကျေးမှုအမွေအနှစ်ကိုလည်းဒီကဘာဒီအမွေအနှစ်စီးရင်ဝင်ဖို့ဆိုပြီးတော့ကြိုးပမ်းနေတဲ့အချိန်ပေါ့နော်ဒီမြောက်ဦးနဲ့ပတ်သက်ပြီးတော့ဒီလိုမျိုးမထိခိုက်အောင်နောက်ပြီးတော့ဒီစီးရင်ဝင်အောင်လို့ဆိုပြီးလုပ်နိုင်မှုကိုရောဒီအသေးအနေနဲ့ဗာများဆောင်ရွက်နေတာရှိပါလဲရှင
်အခုမြောက်ဦး conflict ဖြစ်တယ်ပေါ့နော်ဖြစ်တော့မြောက်ဦးအမွေအနှစ်တွေလှုပ်ဖြစ်လာတဲ့အကြောင်းရင်းကို PNN ရဲ့ report မှာလည်းပါတယ်မြောက်ဦးဒေသမှာရှီယောင်းသူရိနာအလုပ်တွေအရှိန်မြင့်မှာဆိုတော့ကိုဗီယန်နဲ့ report မှာပါတယ်အခုကိုဗီယန်နဲ့ report ကိုလည်းနိုင်ငံတော်တိုင်ပင်နဲ့တကွနိုင်ငံတော်အစိုးရအဖွဲ့အလူတွေကဟိုအကောင့်တွေပေါ်ဆောင်ရွက်နေအောင်မြင်အောင်ပေါ့နော်အဲ့တော့ဒီမြောက်ဦးနဲ့ပတ်သက်လို့ဆိုင်ရင်းနဲ့ပတ်သက်လို့ဆိုရင်အများအားအလို့နိုင်ငံတော်သမားတော်လည်းကောင်းတိုင်ပင်နဲ့တော်လည်းကောင်းကအနီးကကြီးကျယ်ပြီးတော့ဆောင်ရွက်သင့်တယ်လို့ကျွန်တော်ကအကြံပြုချင်ပါတယ်အသင်းအနေနဲ့ဒီ conflict ဖြစ်တယ်ပေါ့နော်ဖြစ်တော့1954မှာကျင်းပါတဲ့ဒီနိုင်ငံတကာ convention ပေါ့ international convention ဒါကပါလဲဆိုတော့ကျင်းပပြည်သူ့အကြံမှာအမွေအနှစ်ကိုကာကွယ်စောင့်ရှောက်ဖို့ရအတွက်ကြီးရတဲ့ convention အဲ့ convention က54မှာလုပ်တယ်လို့တော့56ဦးလို့ဆိုရတယ်ဆက်မဲ့ convention တာဒီနေ့လက်မှတ်ထိုးတယ်ဒါပေမဲ့အဲ့ဟာကိုလိုက်နာကျင့်သုံးရမှာဆိုတာကျွန်တော်ထင်တယ်ဒီလိုပြည်ပခဖြစ်သွားတဲ့အနေအထားကြီးသူဒီ convention မှာလက်မှတ်ထိုးတာရချက်ကိုတက်မတော်ဘက်ကလည်းမြင့်လို့ဆိုရဘက်ကလည်းမြင့်အေဘက်ကလည်းမပြီးဘူးလို့ကျွန်တော်တို့ယူဆတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကဒီချက်ရှိရဲ့ပြည်အကြောင်းဟိုအသေးအနေနဲ့နိုင်ငံတော်ကတာဝန်ရှိတဲ့လူတွေသိအောင်ရင်ဒီလူတွေကလည်းသိအောင်ဒီချက်တွေက international convention နဲ့ကာကွယ်လို့ရတယ်ကျွန်တော်တို့ကာကွယ်နိုင်တဲ့အနေအထားရှိတယ်ဆိုပြီးပြည်သူချပြတယ်ဗောဒါကျွန်တော်က awareness လုပ်တာပေါ့အဲ့တော့ဒီအနေနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတရုံးလို့အတိုင်းအမြန်ရုံးလို့ကျွန်တော်တို့ပို့မယ်ပြည်သူ့ဝန်ကြီးချုပ်ရုံးလို့ပို့မယ်အဲ့ဒါပြီးကျွန်တော်တို့ဒီမြောက်ဦး conflict ဝင်သွားလို့ဆိုရင်ဒီရည်ရွယ်မှုဌာနတို့ကျက်ပြီးစီ assessment ကောက်တဲ့အခါဆိုရင်လည်းကျွန်တော်တို့က assessment ရောက်တဲ့နေရာမှာတော့ဥမာလိုအပ်ရင်ကျွန်တော်တို့ပူးပေါင်းပါဆောင်ရွက်ပေးဖို့ရည်ရည်လုပ်ထားတယ်ပေါ့နော်
အဲ့တော့အခုဒီမြောက်ဦးကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတရောနိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်အပါအဝင်ပေါ့နော်တက်ဆိုင်တဲ့ဝန်ကြီးဌာနကိုရောမြန်မာရှေးဟောင်းသုတေသနပညာအသင်းအနေနဲ့ဓာတ်ရိုက်တောင်းဆိုသွားဖို့ပြောဆိုသွားဖို့ရောရှိလားရှင
်ဒီဟာကိုလည်းဓာတ်ရိုက်ကျွန်တော်ဒီတစ်ပတ်အတွင်းစာပို့မှာ
ဟုတ်ကဲ့
ဒါမျိုးလို့ဆိုဒီကိစ္စကိုကျွန်တော်က
တစ်ဖက်ကတန်းလို့တစ်ဖက်ကအေးအေးဖြစ်နေတယ်ဆိုကျွန်တော်တို့ကဒါလည်းဝန်ကြီးဌာနဖြည့်ရှင်းလို့မတားတဲ့ကိစ္စပါ။အဲဒါနိုင်ငံတော်တန်းတန်းလို့လည်းဝန်တမ်းအရုံးတော်လည်းကောင်းပြည်အောင်စုအဖွဲ့လို့ပါ။ဒီလိုကဂျာဝန်ဖြည့်ရှင်းမှရမယ်ကိစ္စလို့ကျွန်တော်တို့ကယူဆတဲ့အတွက်နိုင်ငံတော်တန်းတန်းရုံးလို့တန်းတန်းရုံးလို့ကျွန်တော်တို့အငြင်းစားဖို့ပါ
။ကိုသူရောကျေးဇူးများကြီးတင်ပါတယ်နော်ဖြည့်ပေးတာဟုတ်ကဲ့။